Miss.
မင်္ဂလာညနေခင်းပါတောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ17ရက်အင်္ဂါနေ့ညနေခင်းဗီဒီယိုစီစဉ်နေကိုမဲခင်ပြဆူမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်ဇမဒီညနေခင်းတဲ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမှတ်မှတ်စဉ်အောင်နဲ့အတူတင်ပြပေးသွားမှာပါအမေရိကန်ပြည်ထောင်စုမှာလူပေါင်း3000လောက်သေဆုံးခဲ့တဲ့9/11တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တာ18နှစ်ပြည့်သွားပါပြီ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအမေရိကန်နဲ့မြောက်ကိုရီးယားတို့ခိုင်မာတဲ့တန်ဋိဌာန်နဲ့ဆောင်ရွက်ကြဖို့တောင်ကိုရီးယားသမ္မတကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးသွားဖို့ရှိပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့ညီတွေသောတာရှင်နားဆင်ကြမယ်ဒီမှာတော့ရခိုင်ရေးနဲ့ဆက်ဆက်ပြီးတော့1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့
အခုတို့ဒီ ICC ကနေခုနတရားစွဲမှာကျွန်တော်ပြောသလိုပေါ့နော် genocide တို့ war crime တို့ crime against humanity တို့ဒါတွေနဲ့တတ်မလို့တရားစွဲမှာဆိုအဲ့ဒီကလူချင်းနဲ့အပြည့်ရပါတယ်ဒါဒီရခိုင်ပြည်တော်ကိုပြည်လေသွားမယ်လို့ထင်လို့ဒီလိုတရားစွဲလာတာဆိုဒီဥစ္စာပြည်လေသွား
တယ်ဒါပေမဲ့ကြီးကျယ်ရင်းနဲ့ပြည်သူအင်အားဝင်ကြီးဌာနပြည်အောင်စုဝင်ကြီးဟောင်းဦးခင်ကြီးကခုလိုပြောသွားတာကိုမကြာခင်တွေ့ဆုံမင်းမြန်ကမှအပြည့်စုံလားစင်ကြားဖို့ရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်ကချင်နဲ့ရှမ်းအပါဝင်မြန်မာနိုင်ငံတစ်ဝန်းသတင်းမီဒီယာလိုလက်ခွင့်ကျဆင်းလာနေတဲ့အပေါ်ကလပ်သမဂ္ဂကစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်းစာရတွေကိုလည်းဒီနေ့ဒီမှာနားဆင်ကြားဖို့ရှိပါတယ်အခုရင်ဆိုတော့ထိတ်တဲရသတင်းတွေကိုကိုအောင်နဲ့မြတ်သူစံအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်ရှေ့ပိုင်းမှာဒီကနေ့အသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ20ထက်မနည်းသေဆုံးပြီး60လောက်ဒဏ်ရာရသွားပါတယ်။ပြည်နယ်အစိုးရပြောခွင့်ရအက်ဒူအူလာခိုဂျာနီကဒီမွန်မန်ဒါရာခရိုင်တွေကဒါတာရွာမှာအခုလိုဘုံခွဲတိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့ဒဏ်ရာရသေဆုံးသူအရေအတွက်တိုးလာနိုင်ကြောင်း VOA ကိုပြောပါတယ်။အာဖဂန်နစ္စတန်အရှေ့ဘက်နန်ဂါဟာပြည်နယ်မှာဒေသခံတပုံကောင်းဆောင်တအူးကိုဂျလလဘတ်မြို့နဲ့ပါကစ္စတန်ကြားကအဝေးပြေးလမ်းမပေါ်မှာစန့်ကျင်ဆန္ဒပြနေစဉ်အတွင်းအသေးခံဘုံခွဲသမားကအခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့အဲ့ဒီဒေသဟာတာလီဘန်တွေရော IS တွေကြတွေရောခြေကုပ်ယူထားတဲ့နေမျိုးဖြစ်ပါတယ်။အာဖဂန်လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့ကလည်းတာလီဘန်တွေရဲ့ရန်ကိုအပြင်းထန်ခုခံကာကွယ်နေရပြီးတော့တိုက်ပွဲတွေအတွင်းကြီးကြီးမားမားဆုံးရှုံးမှုတွေလည်းရင်ဆိုင်နေရတာပါ။ဒါအပြင်နိုင်ငံဟာကအကြောင်းတွေအနည်းမှလည်းဇက်တိတ်ပုံခွဲတိုက်ခိုက်မှုတွေကြောင့်ဒီ14နှစ်အရွယ်ကျောင်းသား2ဦးအပါအဝင်လူ4ဦးဒဏ်ရာရသွားပါတယ်
။ American ပြည်အောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်နေ့က New York, Virginia နဲ့ Pennsylvania မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း3000လောက်သေဆုံးခဲ့ရတာဒီကနေ့ဆိုရင်18နှစ်ပြည့်သွားပါပြီ။အကြမ်းဖက်တိုက်ခိုက်ဖို့ Al-Qaeda အကြမ်းဖက်သမားတို့ပြန်ပြီးဆွဲထွန်းရကခီးသည်တွေပြန်သိမ်းယူခဲ့တဲ့ United လေကြောင်းလိုင်းကလေယာဉ်အမှတ်63ပြတ်ကျသွားခဲ့တဲ့ Pennsylvania ပြည်နယ် Shanksville အနီးကအထိမ်းအမှတ်နေရာမှာကျင်းပမဲ့အောက်မေ့ပွဲအခမ်းအနားကိုသမ္မတ Donald Trump တက်ရောက်မှာပါ။Patriot Day နိုင်ငံတော်ချင်းမြတ်နိုးတဲ့နေ့အဖြစ်သတ်မှတ်ထားတဲ့ September 17ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာဒီလိုဆိုးရွားတဲ့လူရက်က American ပြည်အောင်စုရဲ့စိတ်ဓာတ်ဒါမှမဟုတ်လွတ်လပ်မှုပေါ်ထားတဲ့ယုံကြည်ချက်တွေကိုပြောင်းမပြစ်နိုင်ဘူးလို့သမ္မတ Trump ကပြောပါရယ်။အကြမ်းဖက်သမားတို့ပြန်ပြီးဆွဲခံထားရတဲ့လေယာဉ်တစ်စင်းနဲ့အသေးခံထိုးစင်းတိုက်ခိုက်ခံခဲ့ရတဲ့ Washington မြို့က Pentagon စစ်ဌာနချုပ်မှကျင်းပမဲ့အခမ်းအနားကိုတော့တည်ဆုံးသူမိသားစုဝင်နေတဲ့အတူဒုသမရမိုက်ပန့်တက်ရောက်မှာဖြစ်ပါတယ်။ဒါပြင်ခီးတဲ့တင်လေးနှစင်းနဲ့ဝင်တိုက်လို့ပြိုကျခဲ့ရတဲ့ညူယောက်မြို့က World Trade Center မိုးမြော်ညီနောင်တိုက်ကြီးရှိခဲ့တဲ့ Ground Zero အထိမ်းအမှတ်နေရာကအခမ်းအနားကိုလည်းကျင်းသူမိသားစုဝင်တွေရာနဲ့ချီတက်ရောက်မှာဖြစ်ပါတယ်
။ American သမရ Donald Trump သူဆုံးဖြတ်ချက်နဲ့သူ့ရဲ့အုပ်ချုပ်ကိုင်တွေပေါ်ရင်အကြောင်းဝေဖန်ရေးသားထားတဲ့စာအုပ်တွေဒီကနေ့အင်္ဂါနေ့မှာပဲအများပြည်သူကိုစတင်ရောင်းချပေးလိုက်ပါပြီ။လပေါင်း20ကျားတဲ့သမရ Trump ရဲ့အုပ်ချုပ်မှုကိုစုံစမ်းထောက်လှမ်းပြီးတော့ရေးသားတင်ပြတဲ့တတင်းတော့ Bob Woodward ရဲ့ Fear Trump in the White House စာအုပ်ပေါ်ဝေဖန်မှုတွေလည်းအတော်များများရှိခဲ့တာပါ။ Woodward ရဲ့စာအုပ်ဟာသူ့ကိုတိုက်ခိုက်စော်ကားထားတဲ့စာအုပ်တစ်ဥသာဖြစ်တယ်လို့သမရ Trump ကတော့ Twitter မှာရေးသားခဲ့ပါတယ်။စာရေးဆရာ Woodward ဟာပြီးခဲ့တဲ့ဒီ American အစိုးရအဖွဲ့ခုနှစ်ဖွဲ့အကြောင်းစာအုပ်တွေရေးသားထုတ်ဝေခဲ့သူလည်းဖြစ်ပါတယ်။စာရေးသူ Woodward ဟာ American သတင်းစာလောကမှာအရှိန်အဝါကြီးမားတဲ့သတင်းစာတစ်စောင်ဖြစ်တဲ့ Washington Post သတင်းစာတွေကသတင်းတော်တဦးဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကသမ္မတ Richard Nixon ပြုတ်ချစေခဲ့တဲ့သမ္မတအင်ဂျီရိုရဲ့အကျင့်ပြတ်ချဆမှုအကြောင်းစုံစမ်းရမှာပါဝင်ခဲ့တဲ့ The Washington Post သတင်းစာကသတင်းတော်တဦးလည်းဖြစ်ပါတယ်ခင်ဗျာ
။မြောက် Atlantic သမုဒ္ဒရာထဲမှာတနအီကို136မိုင်နှုန်းနဲ့တိုက်ခတ်နေတဲ့အလွန်အားပြင်းတဲ့ Hurricane မုန်တိုင်း Florence ဟာအင်္ဂါနေ့ဗုဒ္ဓဟူးနေ့တွေမှာပုံမှန်အားကောင်းလာပြီး မြောက်ကိုရီလိုင်းနာနဲ့တောင်ကယ်ရီလိုင်းနာပြည်နယ်တို့ကိုကြာသာပြီးနှစ်နောက်မှန်ကနေတောက်ကြံနေအထိဝင်ရောက်တိုက်ခတ်မယ်လို့ NHC အမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါတယ်American ပြည်အောင်စုပြည်နယ်၃ခုကမုံတိုင်းဥတီလာမဲ့လမ်းကြောင်းတွင်နေထိုင်သူတွေကိုဘေးလွတ်ရာကိုမဖြစ်မနေရွှေ့ပြောင်းကြဖို့ဒီကနေ့အင်္ဂါနေ့မှာအာဏာပိုင်တွေကနှိုးဆော်ထားပါတယ်။လေပြင်းနဲ့မိုးသည်ဌာနတွေအတွက်ပြင်ဆင်ထားကြဖို့နဲ့ပြည်အားအဆင့်လေးရှိတဲ့မုံတိုင်းကြောင့်အိမ်အမိုးတွေလမ်းထွက်တာတစ်ပင်ကျိုးတာတစ်ပင်တွေအမြစ်ကကျွတ်ထွက်တာနဲ့မီးပြတ်တာတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။အမျိုးသားဟာရီကိန်းစင်တာကတော့တောင်နဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်တွေနဲ့ဗာဂျီးနီးယားတောင်ပိုင်းပြည်နယ်ကမ်းရိုးတန်းတစ်လျှောက်မုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့်မိုးကြီးလက်မ14လက်မကနေ19လက်မအထိရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။တောင်ကိုရီလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးဟန်နီမက်မာဆယ်ကတော့ပြည်နယ်ကမ်းရိုးတန်းတစ်လျှောက်မှာနေထိုင်တဲ့လူပေါင်းတစ်သန်းလောက်ကိုဘေးလွရာရှောင်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။မြောက်ကိုရီလိုင်းနာပြည်နယ်ကလည်းနိုင်ငံသားခီးသွားတွေအလားများတဲ့ Hatress ဂျွန်းအပါအဝင်ကမ်းရိုးတန်းတစ်လျှောက်ကဂျွန်းနေမှာမหนีကြဘူးဘေးလွရာရှောင်ကြဖို့အမိန့်ထုတ်ထားတာပါ American စစ်ဌာနချုပ် Pentagon ကတော့သူ့ရဲ့ရှေ့ပြေးတပ်ဖွဲ့တွေကိုပြည်အောင်စုနဲ့ပြည်နယ်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုမြောက်ကိုရီလိုင်းနာကရာလီမှာဖွင့်ထားတဲ့အရေးပေါ်ကူညီရေးစင်တာစီဆီလွတ်ထားပါတယ်ရှေ့ပြေးတပ်ဖွဲ့တွေကိုတော့ဗာဂျီးနီးယားနဲ့တောင်မြောက်ကယ်ရိုလိုင်းနာပြည်နယ်တွေကိုဆီလွတ်ထားပြီးအသင့်အနေထားရှိဖို့အမိန့်ပေးထားပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။တောင်ကိုရီးယားသမ္မတမွန်ဂျဲအင်ကအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံ၏အနေနဲ့ကိုရီးယားကျွမ်းဆင်မှနျူကလ িয়ার ကင်းစင်ရေးအောင်မြင်ဆောင်ရွက်နိုင်ဖို့အတွက်ခိုင်မာတဲ့တန်ိတ်ထံချထားဖို့တိုက်တွန်းလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့တောင်ကိုရီးယားဆွေးနွေးအဖွဲ့ဆွေးနွေးပွဲအတွင်းသမ္မတမွန်ကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွလွန်ရေးအမေရိကန်အနေနဲ့ဦးဆောင်တိုက်တွန်းစီလို့ကြောင်းပြောလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်စီဒုတိယချိန်ထပ်မံတွေ့ဆုံဆွေးနွေးဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကစာရေးသားပေးပို့ခဲ့ကြောင်းအမေရိကန်သမ္မတအင်ဗီရိုကမနေ့ကပြောဆိုအပြီးဒီကနေ့မှာတောင်ကိုရီးယားသမ္မတကအခုလိုတိုက်တွန်းလိုက်တာပါ။ဒီကနေ့မှာပဲမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်စတီးဗ်ဘေဂန်ဟာလည်းတောင်ကိုရီးယားနိုင်ငံသားဝင်ကြီးကျုံးဟွာနျူကလ িয়ার ဖြတ်သိမ်းဆိုင်ရာထူးကိုယ်စားလှယ်လီရိုဟူနိုနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှတွေ့ဆုံပြီးတော့ကိုရီးယားကျွမ်းဆင်မှနျူကလ িয়ার ကင်းစင်ရေးဆောင်ရွက်နိုင်ဖို့နီလန်နေရှာဖွေနေပါတယ်ရှေ့ဆက်လှုပ်ဆောင်ရမှာကခက်ခဲပေမဲ့သမရထရမ့်သမရမူးနဲ့အုတ်ထကင်တို့ရဲ့အမျှော်မြင်ရှိရှိဆောင်ရွက်မှုတွေကြောင့်အောင်မြင်အောင်ဆောင်ရွက်ဖို့အခွင့်အလမ်းကောင်းနေရှိနေကြောင်းလဲဘေကန်ကပြောပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်တဲ့နေရာတချို့နဲ့မစ္စိုင်းအင်ဂျင်စမ်းသပ်တဲ့နေရာကိုဖြတ်စီးပစ်ခဲ့ပေမဲ့လွန်ခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့ထိပ်သီးအစည်းအဝေးအတွင်းရရှိထားတဲ့သဘောတူညီချက်အတိုင်းလက်နက်ဖြတ်သိမ်းရေးခိုင်မာတဲ့ခြေလှမ်းတွေစတင်မှုလိုအပ်တယ်ဆိုပြီးတော့အမေရိကန်ဘက်ကတော့ပြောဆိုထားတာပါခင်ဗျာ
ကနေဒါကုန်သွယ်ရေးဆိုင်ရာအရာရှိတွေနဲ့အမေရိကန်အစိုးရတို့ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေဒီကနေ့အင်္ဂါနေ့မှာပြန်လည်စတင်မှာဖြစ်ပြီးမြောက်အမေရိကန်နိုင်ငံများကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ပေါ်ပြန်လည်သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်တောက်ကြနေ့ကဆွေးနွေးညှိနှိုင်းမှုတွေအတွင်းကောင်းတဲ့အရာလက်တချို့ရခဲ့တယ်လို့ကနေဒါနိုင်ငံသားဝင်ကြီးခရစ်စတီယာဖရီမလန်ကပြောပါတယ်ဒီသဘောတူညီချက်ကကနေဒါနိုင်ငံအတွက်အကျိုးရှိတဲ့သဘောတူညီချက်ဖြစ်ဖို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတိုက်တွန်းထားတာပါ။ American ပြည်အောင်စုနဲ့ Mexico နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုအသစ်တွေရထားပြီးမြောက် America နိုင်ငံများကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA မှာပါဝင်ထားတဲ့ကနေဒါနိုင်ငံကိုဘေးဖယ်ထားမယ်လို့သမ္မတ Trump ကချင်းချောက်ပြောဆိုထားတာဖြစ်ပါတယ်။24နှစ်ကြာပြီဖြစ်တဲ့ NAFTA သဘောတူညီချက်ကြောင့် America မှာကုန်ထုတ်လုပ်မှုလုပ်ငန်းတွေရပ်ဆိုင်းသွားရတယ်လို့သမ္မတ Trump ကပြစ်တင်ပြောဆိုပါတယ်။ကနေဒါနိုင်ငံဟာအမေရိကန်ရဲ့ဒုတိယအကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးကနေဒါ၊မက္ကဆီကိုနဲ့အမေရိကန်နိုင်ငံတွေအကြားနှစ်စဉ်ကုန်သွယ်ဆက်ဆံမှုဒေါ်လာ1ထရီလီယံလောက်ရှိပါတယ်
ရုရှားနိုင်ငံမှာကျင်းပတဲ့အကြီးမားဆုံးစီးရီးလက်ချင်းမှုကိုဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်ရုရှားအရှေ့ဘက်စိတ်ကမ်းမြူဖြစ်တဲ့ Vladivostok မြို့မှာရုရှားသမ္မတ Vladimir Putin နဲ့တရုတ်သမ္မတ Xi Jinping ရဲ့စီးပွားရေးထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲအကြီးမားဆုံးစီးရီးလက်ချင်းမှုကိုစတင်လိုက်တာပါရုရှားနိုင်ငံဟာနောက်နိုင်ငံတွေရဲ့အရေးကိစ္စတွေယူကရိန်းနဲ့ဆီးရီးယားအရေးတွေမှာဝင်ရောက်ဆွတ်ဖက်တယ်လို့နောက်နိုင်ငံတွေကဆွဆွဲတာကြောင့်အခြေအနေတင်းမာနေချိန်မှာပဲရုရှားတရုတ်မွန်ဂိုလီးယားသုံးနိုင်ငံကတပ်ဖွဲ့ဝင်တွေဟာ Vostok 2018 East 2018ဆီးရီးလက်ချင်းမှုကိုစတင်လိုက်တာလည်းဖြစ်ပါတယ် အရင်ဆိုဗီယက်ပြည်ထောင်စုလက်ထက်1982ခုနှစ်မှာကျင်းပတဲ့ Zapad 81 အကြီးမားဆုံးစီရေးလေ့ကျင့်မှုမှာတော့ဒီဝါဆော့စာချုပ်အဖွဲ့ဝင်နိုင်ငံတွေအပါအဝင်တပ်ဖွဲ့ဝင်3,000+ကြားထဲမှာသာပါဝင်ခဲ့ပြီးတော့အခုကျင်းပတဲ့စီရေးလေ့ကျင့်မှုကတော့ပိုကြီးမားပြီးတပ်ဖွဲ့ဝင်3,000နောက်ဒီစစ်ဖက်3,000-6,000စစ်လေရင်ပေါင်း1,000နဲ့စစ်သည်မော60လောက်ပါဝင်တယ်လို့ရုရှားကောက်ွယ်ရေးဝန်ကြီးဆာဂေးရွိုက်ဂူကပြောပါတယ်လေးနဲ့တစ်ချိန်ကျင်းပတဲ့ဒီစီးရီးလေးကျင်းမှုမှာတရုတ်နိုင်ငံဟာအရင်ကနဲ့မတူတဲ့တပ်ဖွဲ့ဝင်3,200နဲ့လက်နက်ကြီးပစ်ခတ်တဲ့တပ်ဖွဲ့အစု6,000လောက်ဆီလွတ်ပါဝင်စေခဲ့တာဟာလေအမေရိကန်ပါဝင်ဥရောပနိုင်ငံတွေပေါ်တရုတ်ကသတိပေးရရောက်တယ်လို့တချို့အကဲခတ်တွေကသုံးသပ်ပါတယ်ခင်ဗျာ
မနေ့တနင်္လာနေ့ကနိုင်ဂျီးရီးယားနိုင်ငံလာဂိုးစ်မြို့မှာစီတယ်ရင်ပောက်ကွဲမှုအတွင်းဒု18ယောက်သေဆုံးပြီး40ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရပေါ်နိုင်ဂျီးရီးယားအာဏာပိုင်တွေကစုံစမ်းစစ်ဆေးနေကြပါတယ်။နိုင်ဂျီးရီးယားနိုင်ငံနာဆာရဝါပြည်နယ်မှာဖြစ်ပွားခဲ့တဲ့ဒီမတော်တဆမှုနောက်ွယ်ကဖြစ်ရတဲ့ချို့ကိုနိုင်ဂျီးရီးယားအတန်လင်းရုပ်သံလိုင်း Channel CV မှာလည်းပြသခဲ့ပါတယ
်ကောင်းအောင်နဲ့မတ်မြတ်တဲ့အောင်လို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်ရင်းစွန်းတို့ဒီ1982ခုနှစ်နိုင်ငံသားဖြစ်ဦးရီပင်စီနဲ့ပတ်သက်တဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်ဗရိခနဲ့ဆက်ဆက်ပြီးတော့ပြပကပညာရှင်တွေအကြံပေးသလို1982ခုနှစ်နိုင်ငံသားဖြစ်ရဦးရီကိုပြင်ဆင်မယ်ဆိုရင်တနိုင်ငံလုံးရဲ့ဆန္ဒနဲ့အညီလွှတ်တော်မှာစီစစ်သုံးသပ်ပြီးမှပြင်ဆင်တာမျိုးဖြစ်တဲ့နေလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဟောင်းဦးခင်ကြီးက VOA ကိုပြောပါတယ်နိုင်ငံတကာဖိအားဟာရခိုင်ပြည်ကပဋိပက္ခအတွက်အပြည့်မဟုတ်ဘူးလို့လည်းသူကပြောပါတယ်ဦးခင်ကြီးကို VOA မြန်မာပိုင်းစီစဉ်အက်ဒီတာဦးသိထိုက်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါတယ်ရှင်
ဒီပြိပကာကိုဖြည့်ရှင်းတဲ့နေရာမှာပြိပကာဘာကြောင့်ကြီးထွားလာသလဲနောက်ပြီးတော့အရင်အစိုးရနဲ့လက်ရှိအစိုးရနဲ့ဒီချင်းကပ်ဖြည့်ရှင်းပုံနီးလန်းနေမှာခွာခြားချက်ရှိပါလားခင်ဗျအ
ဲရှိတယ်ဗျနော်ဒီအစိုးရနဲ့ဟိုအစိုးရရဲ့ဒီမြတ်မှာအရင်အစိုးရရဲ့ challenges ကစိန်ခေါ်မှုကဘာလဲဆိုတော့ပြည်တွင်းရောပြည်ပအောင်ညံ့နာစားတာယုံကြည်မှုမရှိဘူးဆိုတော့စိန်ခေါ်မရှိတယ်နော်အဲ့ဒီကနေကျွန်တော်တစ်ဆင့်ချင်းကျွန်တော်တူရတာပေါ့ဒီအစိုးရကတော့ပြည်တွင်းကလည်းယုံကြည်မှုရှိတယ်ပြည်ပကလည်း impression ရှိတဲ့အစိုးရပါစတက်လာကစားသို့တော့သူ့ရဲ့စိန်ခေါ်မှုကပါလဲဆိုတော့လူတွေရဲ့ဟို high expectation လေလူတွေရဲ့မျှော်လင့်ချက်ကိုပြည့်မြောင်ဖြစ်မပေးနိုင်တဲ့စိန်ခေါ်မှုကသူ့စိန်ခေါ်မှုဖြစ်တယ်အဲ့တော့ဒီနှစ်ခုကွာချက်မှာကျွန်တော်တို့အရင်ရခိုင်ကိစ္စကိုကြိုက်တွေ့ခဲ့တဲ့ချစ်ကမှုနဲ့ဒီနေ့ချစ်ကမှုနဲ့နံပါတ်1ကကွာချက်ကအဲ့ဒါပဲတော့ကျွန်တော်တို့ကဒီရခိုင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခြေခံချင်းဖြစ်တယ်ကျွန်တော်တို့သိတယ်သူရဲ့ဥတ္တကျက်တွေသိတယ်။သူရဲ့လူလားကျက်တွေသိတယ်။သူဘာကိုမှန်းတယ်ဆိုတာဒါကျွန်တော်တို့သိတယ်။အဲ့တော့ကျွန်တော်တို့မှာခိုင်မာတဲ့ဘူဝါဒတရားရှိတယ်။ရခိုင်နဲ့ပတ်သက်ဒီဟာတော့ငါတို့လိုက်ရုံးလို့ရတယ်။ဒီဟာဖြင့်လိုက်ရုံးလို့မရဘူးစသဖြင့်။ခိုင်မာတဲ့ဘူဝါဒဒီနေ့ဒီဆိုရမှာအဲကျွန်တော်တို့သိမကြဘူးလေနော်ဒီလိုအားနေနေတယ်လို့ကျွန်တော်ဒီလိုမြင်ပါတယ်။ဒုတိယချက်ကဟိုအချိန်နဲ့တပြင်းကြီးတုံ့ပြန်မှုအပိုင်းပေါ့။အားနေတယ်လို့ကျွန်တော်မြင်တယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဥမာဟလာ2019အောက်တိုဘာ25ရက်နေ့ဖြစ်စဉ်ပြီးတော့ဘုဘက်ကလူကြီးပြေးကြတယ်လူပေါင်း9000လောက်ပြေးတယ်လို့ပြောတယ်ဒါပေမဲ့အခုဒီရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူကြီးအတိကျကတိမ်ချင်းအတိကျကရခိုင်ပြည်နယ်စုဝမှာရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်လေကြောင်းတို့တက်ကတိမ်ချင်းတယောက်ချင်းပေါက်ထတာပေါ့အဲ့တော့ဒီမှာကြည့်တဲ့လက်ကြံစင်းနဲ့ရော့သွားတဲ့စင်းနဲ့ကြည့်လိုက်ရင်ဘလောက်ထွက်ပြေးစာတိတာပဲအဲ့တော့အဲ့ဒီမှာကကိန်းကနတ်တွေကလွဲတယ်အဲ့ဒါကဘလောက်ပြေးတာပို့ဖို့လို့စုဝချက်ချင်းပြောရမယ်နောက်ဒီနောက်ပိုင်း January လ February လမှာထွက်နေကြတယ်အဲ့ဒါတွေကလည်းဟိုခလေးစကားပြောရဲပစုစနောင်ဆွဲထမင်းစနောင်ဆွဲဟိုပူရဖားရသွားကြတာပေါ့ဘူးအေးအေးစေးစေးသွားတယ်ဟိုအလဲတန်းကျော်မှာကျတော့စကန်းချတယ်နေရတဲ့ပြီးတော့သွားကြတာပေါ့ဒါတွေကဖိအားကြောင့်သွားကြတာမဟုတ်ဘူးဟိုဘက်ကခေါ်လို့ဥပမာအခြေအနေကောင်းလို့အဲ့ဒါကိုလည်းချက်ချင်းဒါတွေကမတုတ်ပြပြီးတော့ကဘာဝနိုင်ငံတော်ရှင်းမပြအောင်အဲ့တော့ဘာပဲဖြစ်လို့ဆိုကျွန်တော်တို့က ethnic cleansing နဲ့နေတာပေါ့ဟုတ်လားသူတို့မောင်းထုတ်လို့ဖြစ်နေတာပေါ့ကိုယ်ပြောတော့သူကမောင်းတုတ်တယ်လို့ပြောတယ်တကယ်ဖြစ်စင်အဲ့လိုမဟုတ်ဘူးအဲ့တော့ချက်ချင်းတုံ့ပြန်ရမယ့်အပိုင်းတွေမှာအားနေတယ်အဒုတိယချက်က response နေတယ်လို့ကျွန်တော်မြင်ပါတယ်အဓိကတော့အဲ့ဒါပါခင်ဗ
ျအခုတော့နိုင်ငံတကာကဖိအားပေးမှုတွေပုံများလာတယ်သူပြင်တော့ဒီတမလို့ဒီပိုင်းကောင်းဆောင်ပြီးဟုတ်ကဲ့ဟုတ်ကဲ့အဓိကဒီလူ့ခွေချိုးပေါက်မှုမှာအဓိကတာဝန်ရှိတာပြီးတော့အဲ့တော့ဒီတိုင်းဆက်ပြီးတော့ဖိအားပေးနေမယ်ဖိအားပေးမှုတွေကြောင့်ဒီရခိုင်ဒေသဖြစ်နေတဲ့ပြည်ပခန့်တွေမှာတစုံတရာဖြည့်ရှင်းနိုင်တဲ့လမ်းကြောင်းပွင့်သွားမယ်လို့မြင်ပါပါခင
်ဗျကျွန်တော်သဘောနဲ့ဟိုအတူတူရှင်းရှင်းလို့ပြောရတော့မဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဒီ ตํารวจตะครูเนี่ยกွက်ပြီးတော့ဖီအားပေးရုံနဲ့လူကျင်တဲ့အဖြစ်ရမယ်လို့ကျွန်တော်ဆိုတာဒီလိုပေါ့เนาะမဖြစ်နိုင်ဘူးအဲ့တော့လုံဆောင်ရဲ့တစ်ခုဟာဟိုအဖြစ်တစ်ခုတည်းလုံထားအောင်အခုတို့ဒီ ICC ကနေခုနတရားဆွဲမှာကျွန်တော်ပြောသလိုပေါ့เนาะကျွန်တော်စိုက်တို့ဝါခရိုင်းတို့ခရိုင်းကန်စကူမန်တီတို့ဒါတွေနဲ့တํารวจတရားဆွဲမှာဆိုအဲ့ဒီကလူကျင်တဲ့အဖြစ်ရပါတယ်ဒါဒီရခိုင်ပြည်သက်တော်ကိုပြင်လဲသွားမယ်လို့ထင်လို့ဒီလိုတရားဆွဲတာလားဆိုဒီဥစ္စာပြင်လဲသွားကြအကြောင်းမရှိဘူး ဟုတ်လားဒါအဖြေလည်းမဟုတ်ဘူးအဲ့တော့ဒီမှာဒါလေးလုံးလိုက်အောင်လေဟိုတဘောနဲ့ပြန်လာကြမှာလည်းမဟုတ်ဘူးเนาะဒါကအဖြေမဟုတ်ဘူးဆိုတော့ဒီဥစ္စာကအဖြေတိရောက်ဒီပြဿနာကြီးနောင်ဖို့မဖြစ်အောင်ဟုတ်တယ်မလားရခိုင်ပြဿနာကြီးအေးချမ်းသွားအောင်เนาะဒီမှာညီညာစီကြီးတွေဖြစ်လာအောင်เนาะဆိုတဲ့ဟာတွေကဒါအဖြေမဟုတ်ဘူးဒီနေ့ကမှားနေတယ်ဒီလိုလူကြီးအပြင်ဘာဖြစ်နေလဲဆိုတော့ကျွန ဖြစ်တယ်။အတ္တမရောဖြစ်အခုနလိုဟလာဟိုဘလက်ကာယလုတ်တဲ့တမရောမျိုးဖြစ်တယ်။အစိမကံမဲ့တတ်တဲ့တတ်တဲ့တမရောဖြစ်တယ်ဆိုတယ်လို့လေဘာကတ်တဲ့အစလောက်တော့လုတ်လို့ရရမယ်။နော်ဒါဒီလိုရည်ရွယ်တယ်ဆိုရင်တော့ဒီဝေတောင်းနေနေပါတယ
်1982ခုနှစ
်ဟုတ်ကဲ့
မြန်မာနိုင်ငံသားဥပဒေပေါ့လေ
ဒီ
ဥပဒေနဲ့ပဲအဓိကစီစစ်လုပ်ကြိုင်နေတယ်ဆိုပြီးတော့ကျွန်တော်လည်းကြားပါလိမ့်
ဟုတ်ပါလေ
ဒီဥပဒေကိုပြင်သစ်နေဆိုပြီးတော့ဝေဖန်ချက်တွေလည
်းဟုတ်တယ်
ကျွန်တော်ကြားနေရပါ
ဟုတ်ပါလေ
ဟိုပြင်သစ်နေဆိုရင်ရောပြန်ပြီးတော့ပြင်သစ်တာမျိုးပြန်သုံးသပ်တာမျိုးတွေ
ဟုတ်ကဲ့ဟုတ်ကဲ့
လိုအပ်တယ်လို့ပြောပါတယ
်အဲ့ဒါလေးမစ္စတာကိုဖီအာနာရဲ့ဟို recommendation 88တယ်မလားဒီတစ်ချက်ပါတယ
်ဟုတ်ကဲ့
ဒါကတကယ်ဟိုပြည်တွင်းမှာတကယ် sensitive ဖြစ်တဲ့ issue ဖြစ်တာပေါ့အဲ့တော့87ဥပဒေက6နှစ်ခွဲလောက်အချိန်ယူတယ်။တနင်္ဂနွေလုံးအတိုင်းတာကိုဆင်းလုပ်တယ်။ဟိုစစ်စီနေမျိုးတို့ဇက်ပွဲတို့ဘာလို့ ਆ စားလဲ။အကုန်လုံးစစ်မျိုးလူလူဆန္ဒကိုအကုန်လုံးယူတာပေါ့။ဒီလိုယူတယ်။အဲ့မှာဒေါက်တာမောင်မောင်ဦးစီးပြီးတော့ကျွန်တော်တို့ဒါကိုဆွဆိုးဖြတ်တယ်။တနင်္ဂနွေလုံး complaint တွေတောင်းတော့ရန်ကုန်တိုင်းဒရန်လေးရောက်ကွာ complaint 900လောက်တက်တယ်ဗျ။တဘောကတော့ဗျာအချိန်ယူပြီးတော့ခိုင်ခိုင်မာမာလုပ်ခဲ့တဲ့ခါဖြစ်တယ်လို့ဒီလိုပြောတာပါ။အဲ့တော့ဒီမှာကျွန်တော်ကအဲ့ဌာနကိုတောင်းယူတော့ကျွန်တော်သိရတယ်ဟိုနိုင်ငံတကာ international convention protocol အနည်းဆုံး12ခုနဲ့သူချိန်လုပ်တာဒီလိုကော်ဖီအန်နာမြတ်စွာဘုရားနာပြောတဲ့ convention မှာပါတဲ့1989ခုနှစ် right of convention on the right of a child ဒါနဲ့သူကညီဖို့စစ်ကြည့်ပါလို့ပြောတယ်အကုန်ညီတယ်ကျွန်တော်ပုံမှန်တော့ကျွန်တော်စစ်ကြည့်ပြီကဲထားလိုက်ပါတော့ဆိုတဲ့သဘောကတော့အချိန်ယူလုပ်ခဲ့တယ်တိုင်းပြည်လုံးဆန္ဒပါတယ်သို့တော့မပြင်ရတဲ့ဟာလို့ဒီလိုတော့ကျွန်တော်မဆိုတော့ဘူးနော်ပြင်ဖို့လိုတယ်စစ်စစ်ဖို့လိုရဲဆိုရင်တော့နိုင်ငံကအဖွဲ့အစည်းကပြောရတယ်တော့မလုပ်ပါနဲ့ကျွန်တော်ပြောတာเนาะဒါတနိုင်ငံလုံးတိုက်တယ်လုခဲ့တာဖြစ်တော့ကျွန်တော်တနိုင်ငံလုံးတိုက်တယ်ကိုစားပြုတဲ့လွတ်တော်မှာတနိုင်ငံလုံးစာနာတွေယူเนาะစီစစ်သုံးတာဒီဟာဖြစ်အတူတိတ်မဖြစ်တော့ဘူးတို့နိုင်ငံအကျိုးစီးပွားကိုထိခိုက်တော့မယ်ဆိုရင်ဒါပြင်ပေါ့ကျွန်တော်ဒီလိုဆိုလိုတာပါเนาะမပြင်နဲ့လို့ဆိုလိုတာမဟုတ်ဘူးနိုင်ငံသားပြောရုံနဲ့တော့နိုင်ငံကပြည်သားချင်းပြောရုံနဲ့တော့လွယ်လွယ်ကူကူပြင်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်ဆိုလိုတာ
ဒီရခိုင်ပြည်ပခောက်ကိုပြင်ရှင်းတဲ့အခါမှာအစိုးရအနေနဲ့ဒါရှိ energy အစိုးရအနေနဲ့ဟိုစစ်တပ်ရဲ့ပူပေါင်းဆောင်ရွက်မှုအဓိကတော့တပ်မတော်ရဲ့ပူပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုဘလောက်ရှိကြလဲဆိုတော့ဟိုမေခွန်းထုတ်သုံးသပ်ကြတာမျိုးပါအဲ့တော့ဒီနေရာမှာဟို energy အစိုးရကိုလည်းရှိရဒီပြိပကောင်ဖြည့်ရှင်းနေ
ဟုတ်ကဲ့ဟုတ်ကဲ့
တကယ်ကြက်ခိုင်ဖွံ့ဖြိုးရေးကြက်ခိုင်ဖွံ့ဖြိုးမှလည်းတော့ရှိတယ
်
ကြက်ခိုင်ဖွံ့ဖြိုးရေးအစိုးရအနေနဲ့ဒီပြိပကောင်ဖြည့်ရှင်းမယ်ဆိုလို့ရှိရင်ဘလိုမူဝါဒနဲ့ဘလိုရက်တည်ချက်မျိုးတွေနဲ့ဒီပြိပကောင်ဖြည့်ရှင်းသွားမလို့
ဟုတ်ကဲ့ဟိုဘော်လေဥဒတိုက်ဟိုပါတီတော့ပြီလို့ကျွန်တော်ပြောတာပါဟိုကျွန်တော်မှာတော့ဒီရခိုင်နဲ့ပတ်သက်တဲ့ပူဝါဒတွေရှိတယ်တစ်ကနံပါတ်1ကခိုင်မာတက်သားတဲ့ရခိုင်နဲ့ပတ်သက်တဲ့ policy တခုလိုတာပေါ့နော်ခုနကကျွန်တော်ပြောသလိုဘယ်ဟာဖြစ်ငါတို့လုံးဝအလျှော့မခံဘူးဆိုပါစို့ဗျာအခုပြန်နေလက်ခံရေးကိစ္စဆိုပါစို့နော်ပြန်လေလက်ခံရေးမှာကျွန်တော်တို့က1992ခုနှစ်နှစ်နိုင်ငံလုပ်တဲ့ MOU ပါ criteria 4ခုနဲ့လက်ခံတယ်ဒါကတော့ကျွန်တော်တို့လက်ခံတော့မရဘူးဒီလိုမျိုးပေါ့နော်အဲဥပမာအဖြစ်ဒီရောက်လာရဲ့နိုင်ငံသားစီစစ်ခံမယ်ဆိုရင်နိုင်ငံသားမဟုတ်သေးတဲ့လူကမင်းတို့ MVC ကတ်တော့အရင်ခိုက်တာ National Verification ကဒါကဟိုလေးမြတ်မဆို All Right ပဲကတ်ပေါ့ရောက်ပြီပြီးတော့မင်းတို့အစ်စ်ခံတယ်ဒါတုံ့နှောင်းစင်တာဟိုအမေရိကန်မှာလည်းဒီလိုပဲလေနော် break ကလုပ်ပြီးတော့ငားတက်ကြမှာဟဟလားအခုတို့တောင်းနေသလိုဘာမှအဆင်မပြေနဲ့နိုင်ငံသားတံပေးဆိုတော့မျိုးကမဖြစ်နိုင်ဘူးအဲ့တော့အချုပ်ချာအနေနဲ့ပတ်သက်တဲ့ကိစ္စအမျိုးသားအကျိုးစီးပွားနဲ့ပတ်သက်တဲ့ကိစ္စရှော့လို့များတဲ့ကိစ္စတွေကတော့လုံးဝမလျှော့ဘူးဆိုတော့ဟို strategy တစ်ခုရှိရပါဘောနော်ဒီနေ့ဒီဆိုတာမရှိဘူးကျွန်တော်ကြားလာမသိပါဘူးကျွန်တော်ကတော့ဒါရှိတယ်ဒါတက်ပါတော့နောက်နှစ်ကဟိုဒီရခိုင်ရေးပြီးကျွန်တော်တို့ ဟိုနိုင်ငံတော်အရေးပဲနော်ရခိုင်ရေးသည်အချုပ်ချာအနာပိုက်ဆိုင်မှုနဲ့ဆိုင်တဲ့အရေးပဲရခိုင်ရေးက neo colonialism ပြန်ပြီးတော့ခေါင်းမထောင်အောင်ပေါ့နော်လုတ်တဲ့အရေးမျိုးပဲနောက်ရခိုင်ရေးက multi dimensional warfare ပဲဆုံးတိုက်ခိုက်တဲ့အရေးပဲအဲ့လိုမြင်တော့ရခိုင်ရေးကိုကျွန်တော်တို့ကဆုတ်ဖြတ်တဲ့ကံမှာ decision maker ကတော့နိုင်ငံတော်ဆိုရပါဗျာဒီမှာရှိတဲ့နိုင်ငံဒီမှာရှိတဲ့ဟိုကြံတဲ့ဟာအဖွဲ့အစည်းနဲ့ပေါက်ဆက်ဖို့လိုတော့တမရောတို့ဒေသခံပြည်သူတွေနိုင်ငံရေးပါတီတို့เนาะကျွန်တော်တို့လူမှုအဖွဲ့အစည်းတို့ဒါတွေနဲ့အကုန်လုံးပေါက်ဆက်ပြီးတော့ဆောင်ရွက်တင်တယ်လို့ကျွန်တော်မြင်တယ်။ဘာတနိုင်ငံလုံးနဲ့ဆိုင်လဲကိစ္စဖြစ်တယ်။ခန်းစားချက်တွေ background တွေဒါတွေကိုထည့်စဉ်းစားမှာ။အဲ့ဒီဟာမူမျိုးဒါကျွန်တော်တို့မှာရှိတယ်။နောက်တတိယချက်ကကျွန်တော်တို့ကဒီအရေးကိုဒီပြဿနာရဲ့အရင်းမြစ်ကိုကျွန်တော်တို့သိတယ်။တော့ဒီပြဿနာကဘယ်ကိုဥတည်ဆိုတာကျွန်တော်တို့သိတယ်။သူတို့အားကြီးပဲများလို့ဘသူအားတွေပြင်မအားကိုဘယ်လိုလူချင်းမိဘယ်လိုလုပ်မယ်ဆိုတာကျွန်တော်တို့သိတယ်။နိုင်ငံရေးနဲ့စီးရေးနဲ့တွဲပြီးတော့အကောင့်တွေဖွဲ့နေဆိုတာကျွန်တော်တို့သိတယ်။ကျွန်တော်တို့အတွက်ကျွန်တော်တို့သိတယ်ပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီအရေးကိုကျွန်တော်တို့ကဟို internet issue နေတယ်ကျွန်တော်တို့တိုးတိုးသိလုပ်ခဲ့တာ။ international issue အဖြစ်မခံနိုင်ဘူးပေါ့။တော့ regional issue တောင်အဖြစ်မခံတယ်လို့။ဒီလိုဆိုမင်းတို့သာ international ကဖြစ်နေတဲ့လူတိုင်းသိတဲ့ကိစ္စကြီးဒီတိုင်းမထားလာဆိုတော့internet issue ပြည်တွင်းပြည်ပကနေထားတယ်ဆိုတော့လည်းပဲနိုင်ငံတကာကျွန်တော်ထွက်ပြောတာပဲလေကျွန်တော်ခုနပြောသလိုဒီ general assembly ရဲ့ဒီ sideline meeting group of friends ဆိုတာနိုင်ငံတော်မှဆက်လေးနိုင်ငံကျွန်တော်သွားရှင်းပြနေတာဥရောပနိုင်ငံသွားရှင်းပြနေတာဟိုတိတ်ပြီးတော့ဟိုအများကြီးကျေကျေပြန်ပြန်ဆွတ်လို့မရဘူးအခုကစကလေးကဟိုကျွန်တော်ဝေဘာနာပို့ပါအောင်နော်ဟိုစကလေးကဟိုနိုင်ငံတကာပုဂ္ဂိုလ်နဲ့စဖွဲ့တော့ internet issue အတူတူဖြစ်သလိုဖြစ်သွားတယ်အဲ့တော့ပါဝင်ပတ်သက်မှုတွေကကျွန်တော်တို့မနိုင်မနေလိုက်ရှိရတဲ့ပုံဖြစ်တယ်။ဆိုတော့အဲ့ဒါတွေကကျွန်တော်နဲ့အရင်နဲ့ကြိုက်တုံနေနေကွာတဲ့အချက်လို့ကျွန်တော်တို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။မင်းကျင်းပ
ါ။ Okay နဲ့တွေ့ဆုံမင်းမြန်ကထူးခြားပိုင်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ခုဆောင်မှာတော့ကြာစင်းလာနေတဲ့မြန်မာသတင်းလိုလက်ခွင့်ဆိုင်ရာသတင်းဆောင်မဘက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ကချင်နဲ့ရှမ်းအပါဝင်မြန်မာနိုင်ငံတော်ဝန်သတင်းမီဒီယာလက်ခွင့်ကြာစင်းလာနေပြီးတော့သတင်းမီဒီယာသမားတွေဟာအာနာပိုင်တွေရဲ့ဥပဒေပုံမှန်အမျိုးမျိုးနဲ့ချင်းချောင်းဝင်အောင်မှာအန်ရီတွေနဲ့ရင်ဆိုင်သတင်းရယူနေရတဲ့အတွက်စိုးရိမ်မကင်းဖြစ်စရာအနေအထားဖြစ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အခုလိုကုလသမဂ္ဂအပါဝင်နိုင်ငံတကာကစိုးရိမ်မကင်းဖြစ်လာတဲ့သတင်းမီဒီယာလွတ်လပ်ခွင့်နှဲပါလာနေတဲ့မြန်မာနိုင်ငံမှာသတင်းသမားတွေကိုကာကွယ်ပေးနိုင်ဖို့မီဒီယာဥပဒေရှိပေမဲ့လက်တွေမှာတော့အကာအကွယ်ပေးနိုင်မှုအားနည်းနေတယ်လို့လည်းမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အရေးလှုပ်ရှားနေတဲ့သတင်းသမားတွေကပြောပါတယ်။ဒေစိတ်ကိုမဆုမုံကပြောပြပေးပါလိမ့်မယ်။
ဒီမိုကရေစီပြည်နယ်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာအတော်လေးကိုစိုးရိမ်စရာအနေအထားကိုရောက်ရှိနေပြီးတော့မြန်မာသတင်းသမားတွေကိုအစိုးရနဲ့တပ်မတော်ပါဝင်အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့ဖမ်းဆီးအရေးယူနေတဲ့အတွက်လွတ်လပ်စွာသတင်းရယူနိုင်မှုသတင်းသမားတွေအခက်တွေ့နေကြရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကနေဒီကနေ့စက်တင်ဘာလ17ရက်နေ့နေဆွဲနဲ့မြန်မာသတင်းမီဒီယာနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာသတင်းသမားတွေအပေါ်တည်ဆဲဥပဒေမျိုးစုံနဲ့ဖမ်းဆီးအရေးယူတရားစွဲထောင်ချနေတာလိုမျိုးလွတ်လပ်စွာသတင်းရယူခွင့်ကိုချိမ့်ချောက်အန္တရာယ်ပြုနေတာတွေကိုပြန်သုံးသပ်ဖို့နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်အောင်အာဏာပိုင်တွေဘက်ကဆောင်ရွက်နေတာတွေကိုရပ်တန့်ပေးဖို့လူ့ခွင့်ကော်မရှင်နာမဟာမင်းကြီးမစ္စတာဗက်ရှလက်ကလည်းတောင်းဆိုလိုက်ပါတယ်။အခုလိုကုလသမဂ္ဂပါဝင်နိုင်ငံတကာဘက်ကမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အပေါ်စိုးရိမ်မှုတွေပုံပြင်းတက်လာတဲ့အနေအထားပေါ်မှာတော့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကအခုလိုသုံးသပ်ပါတယ်
။တရားစီရင်ရေးစနစ်ကသယောဂါတွေမကင်းနိုင်ရင်နောက်တော့ဒီလေဥတွေကလည်းခင်းနေမစီတော့တဲ့ဥတွေတွေဖြစ်နေတာတွေကဒီသတင်းမီဒီယာလက်ခွင့်တွေကိုလည်းတရက်ကိုထိခိုက်စေတယ်။နောက်တစ်ခုကတော့ဒီတကယ်မြေပြင်မှာပေါ့နော်ပြည်ပခါဧရိယာတို့တချို့တော့ဒေသတို့မှာအာဏာရှိတဲ့လူလက်နက်ကိုင်ဖွဲ့စည်းတွေကလည်းသတင်းသမားတွေကိုဟာလာဟိုသူတို့အကျိုးစီးပွားဆန့်ကျင်တဲ့ခံမှုမှာချိန်ချောက်တာတွေရှိတယ်။အဲ့ဒါမျိုးကိုတကယ်တမ်းကျတော့တရားဥပဒေစိုးမိုးရေးအကာအကွယ်ဟိုတက်နိုင်တဲ့မြန်ပေးဖို့ဟိုတရားရှိတယ်။သို့တော့အဲ့ဒါမျိုးတွေလည်းဥပဒေအကာအကွယ်ပေးတာမျိုးတွေလည်းမရှိဘူးအားနည်းတော့ဒါကြောင့်ဒီထိတ်တဲ့ရင်ဆိုင်တဲ့နေထိုင်မျိုးတွေတော့ဖြစ်တယ်။အဲ့ဒါကြောင့်ဟိုနိုင်ငံတကာကမြန်မာရောသတင်းလက်ခံစာဆန့်ကျင်ဆန့်ကျင်ဟိုစီးပွားရေးမှာရောတော်ပြီးထိခိုက်စေတာအဲ့ဒါလေးကြောင့်လို့ကျွန်တော်တို့မြင်တယ်
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေပေါ့နော်ဒီမီဒီယာဥပဒေရှိတယ်အဲ့တော့ဒီသတင်းမီဒီယာဥပဒေရှိနေတယ်ဆိုလို့ရှိရောသတင်းသမားတွေအတွက်ပို့ပြီးတော့မှစိတ်ချလုံခြုံမှုရှိနိုင်မလားဒီအပေါ်မှာလက်တွေ့အသုံးချမှုကရောဘယ်လိုများအနေထားရှိပါလဲရှင
်သတင်းမီဒီယာဥပဒေကတကယ်တမ်းဟိုပြောရင်တော့သူကာဗာလုံးနိုင်တယ်ပေါ့နော်သူလွှမ်းခြုံနိုင်တဲ့ area ကသတင်းအချက်လက်ရပိုင်ခွင့်ဆိုရရဲ့တချို့တော့ခြေနေတွေမှာလုံခြုံရေးတပ်ဖွဲ့ဝင်ကြီးကကာကွယ်တောင်းခံပိုင်ခွင့်ဆိုတဲ့ဟာရင်နောက်တစ်ခုကတော့အတရေဖြစ်မှုလိုမျိုးဟာမျိုးမှာသတင်းမီဒီယာဥပဒေနဲ့လည်းဆွဲထုတ်နိုင်ပြီဆိုရရဲ့အကျုံးဝင်မှုကဒီတုံးခုပဲရှိတယ်။ဒါကြောင့်ဒီသတင်းမီဒီယာဥပဒေတစ်ခုနဲ့တော့မလုံလောက်ဘူး။စောစောပြောရတဲ့ဒီဇယ်ဥပဒေတွေကလည်းသတင်းလွှတ်ခွင့်ဟာကိုအမှားခံနိုင်တဲ့ဟာမျိုးတွေပြန်ထမ်းတာလို့လုပ်ဖို့ရည်ရည်ကြီးတော့တယ်လို့ပဲပြောတာ
။ဘာကြောင့်သတင်းသမားတွေအပေါ်အစိုးရတက်မတော့အာဓာပိုင်တွေဘက်ကဒီဇယ်ဥပဒေတွေနဲ့တရားစွဲဆိုတာတွေများလာရတယ်ဆိုတဲ့အနေအထားပေါ်မှာလည်းပြည်ပအခြေစိုက်သတင်းဌာနကသတင်းတော်တူဦးဖြစ်တဲ့မြမသတင်းသမားကိုတီဟာသွေးကလည်းအခုလိုပြောပါရတယ်
။ခြေတဲ့တော့ဆိုးလာတယ်ဆိုးလာကြပြီးဆိုမီဒီယာတွေနဲ့အချုပ်ရေးဖွဲ့စည်းရေးဒါဆောက်တက်ကလည်းတော်ဝင်ကြတဲ့စစ်တပ်ရဲ့ကြားမှာဒီဝိပဿနာတွေဖြစ်တယ်ဆိုတော့ကျွန်တော်တို့တိုင်းပြည်လက်ရှိမတဲမကွဲအခြေအနေပေါ့နော်အမျိုးကိုမသိသိအခြေအနေကြအဲ့လိုမျိုးအခြေအနေကြောင်းဒီလိုမျိုးဟိုလောဘကိမ်းမှာပြိပဿနာတွေတော့ကအဲ့လိုမျိုးသိုးရင်စိမ့်တဲ့အတုပ်ပြန်တဲ့ကိစ္စတွေအများကြီးဖြစ်နေတာပေါ့နော်။ဒါပဲဖြစ်ဖြစ်တော့တို့ကဟိုသိုးရင်စိမ့်ရှိတယ်ဆိုတော့ကျွန်တော်ပြေကြတယ်။အုပ်ချုပ်ရေးဖွဲ့တွေတော့ပဲဖြစ်ဖြစ်တို့ဒီဆက်မတော်လုံခြုံရေးဖွဲ့တွေတော့ဖြစ်ဖြစ်ဒီလောက်ဟိုလွတ်လပ်တဲ့စနစ်ကိုတို့တစ်ခုတည်းနဲ့ဖြစ်ဖြစ်ဆိုတာသိစားတယ်။ဒါကြောင့်တို့ရဲ့အတုပ်ချုပ်ပြီးအတုပ်ပြန်မှုတွေပါကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်တော့မှဒီလက်မှုကြကြီးဖားလိုက်တာတော့ဆွေးရပုံပါဆိုတဲ့ရေးယူခါတာတော့ဖတ်ပြီးတဲ့သူတို့ဘက်ကသူတို့ကာကွယ်ဆက်ဆက်ယူပြီးတော့လုပ်တဲ့တုပ်ပြန်တဲ့ပုံတွေအများကြီးတွေ့ရပါတော့။ဒါပေမဲ့အဲ့လိုတွေ့ရတဲ့ဟာရဲ့ချိုးချိုးတွေကိုကျွန်တော်တို့ကညှိနှိုင်းပြီးတော့အစိုးရကတော့တက်မတော်ပါဘူးလူလူလားလားနဲ့ပေါ့နော်ပြည်လည်မှုတစ်ခုပေါ့ကျွန်တော်တို့တိုင်းပြည်ကသွားမယ်ဆိုဒီလိုဒီဆင်းနေတဲ့ဟာလက်လက်မှုနဲ့ဗန်ယောကြီးတွေရှိတဲ့အနေအထားတစ်ခုကိုအားလုံးကရည်ရွယ်ချက်ထားပြီးတော့ဖြည့်ရှင်းကျင်တဲ့စိတ်ရှိဖို့လိုပဲလို့ရကျွန်တော်တို့လက်လက်မှုနဲ့ဒီလိုရှင်တမိုးထားတဲ့ဘက်ကိုဥပ္ပိပြီးဖြည့်ရှင်းမှကျွန်တော်တို့ပြည်လည်မဟုတ်ဘဲနဲ့အခုလုံးနေတာသူပြက်ချက်တွေအရေးကြီးလို့ရမှန်တယ်လို့သိချလုပ်မယ်ဆိုလို့ရှိလို့ရှိလို့ကျွန်တော်တို့သွားမယ်နိုင်ငံရေးလမ်းကြောင်းနဲ့လည်းသူ့ပြည်ကလို့ကပါသိုးရင်ကလို့ပဲကျွန်တော်တို့ကထုတ်ချက်မှုတွေရှိတဲ့ဟာလက်လက်မှုကိုကန့်တတ်တဲ့ဟာကျွန်တော်တို့ဒီလိုစီ
ကုလသမဂ္ဂလူ့ခွေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းမီဒီယာအစီအခံစာထဲမှာတော့ရခိုင်ပြည်နယ်အရေးသတင်းရယူချိန်လျှို့ဝှက်စာရဲစာတမ်းတွေလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်ပါတယ်ဆိုပြီးတော့ရိုက်တာသတင်းသမားတို့ထောင်ချခံရတဲ့ကိစ္စအပါအဝင်မြန်မာသတင်းသမားတွေဟာ NDA ဂျားကနေသတင်းရယူနေရပြီးတော့သတင်းအချက်လက်ရယူဖို့တွေဟာပိုးပြီးတော့မှခက်ခဲလာနေတဲ့အနေအထားဖြစ်တယ်ဆိုတာကိုသုံးသပ်တင်ပြထားတာဖြစ်ပါတယ်ရှင်
မက်ဆီမွန်တက်ဆက်ပေးထားတာဖြစ်ပါတယ်။သောတာရှင်များရှင်ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်ငါကြီးနာပေးပါလိမ့်မယ
်။အိန္ဒိယတောင်ပိုင်းမှာဟိန္ဒူဘုရားဗုဒ္ဓတင်ဆောင်လာတဲ့ဘတ်စကာတစီတိမ်းမောက်တာကြောင့်လူ40ကျော်သေဆုံးသွားပါတယ်။တယ်လန်ကနာပြည်နယ်ကနာမည်ကျော်အန်ဂျင်နီယာဘုရားကျောင်းကနေအပြန်ဘတ်စကာသမားဟာကားကိုမထိနိုင်တော့ပဲကြောက်ထဲကျခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ကားမောက်ရာအနီးမှာနေထိုင်တဲ့ဒေသခံတချို့ကတော့အပြက်စီးတွေကြားကထိခဲ့သူတွေကိုဆွဲထုတ်ပြီးတော့ကယ်တင်ခဲ့ကြပါတယ်။ဒဏ်ရာရသူတချို့ကတော့နီးစပ်ရာဆေးရုံကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကနယူးယောက်၊ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း3000လောက်သေဆုံးခဲ့တာဒီကနေ့ဆိုရင်18နှစ်ပြည့်သွားပါပြီ။အကြမ်းဖက်တိုက်ခိုက်ဖို့အယ်ခိုင်ဒါအကြမ်းဖက်သမားတို့ပြန်ပေးဆွဲထားရာကနေခီးသည်တွေပြန်သိမ်းယူခဲ့တဲ့ United လေကြောင်းလိုင်းကလေယာဉ်အမှတ်93ပြတ်ကျသွားခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ် Shanksville အနီးကအထိမ်းမဲ့နေရာမှာကျင်းပမဲ့အောက်မြေပွဲအခမ်းအနားကိုသမ္မတဒေါ်နယ်ထရန့်ကတက်ရောက်မှာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်သူ့ဆုံးဖြတ်ချက်နဲ့သူ့ရဲ့အုပ်ချုပ်ကိုင်တွေပုံတွေအကြောင်းဝေဖန်ရေးသားထားတဲ့စာအုပ်တွေဒီကနေ့အင်္ဂါနေ့မှာပဲအများပြည်သူကိုစတင်ရောင်းချပေးလိုက်ပါပြီ။လပေါင်း20ကျားတဲ့ဒီသမ္မတထရန့်ရဲ့အုပ်ချုပ်မှုကိုစုံစမ်းထောက်လှမ်းပြီးတော့ရေးသားတင်ပြတဲ့စာရေးဆရာဘော့ဘူဒွားရဲ့Fear Trump in the White House စာအုပ်ပေါ်ဝေဖန်မှုတွေလည်းအတော်များများရှိခဲ့တာပါ။ Weewar ရဲ့စာအုပ်ဟာသူ့ကိုတိုက်ခိုက်စော်ကားထားတဲ့စာအုပ်တစ်ဥသာဖြစ်တယ်လို့သမ္မတ Trump က Twitter မှာတော့ရေးသားထားပါတယ်ခင်ဗျာ
။သတင်းကြီးချုပ်ကိုကိုအောင်ငါတင်လာပေးခဲ့တာပါ။ဒီနေ့ညတွေ့စဉ်ထုတ်လွှင့်မှုကတော့ Maximum ဖြစ်ပြီးတော့ Engineer ကတော့ရှောင်းရန်ချမ်းဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ Pure American တန်ညပိုင်းမြန်မာဘာသာစီစဉ်နေကတော့ည9:00နာရီစဉ်တိုင်းအထိ5.25နဲ့51.52တူကနေတိုင်းရိုက်ဖန်ယူနာဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကိုထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆောင်ပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.